ဆန္ဒပြပွဲတွေကြောင့်လုံခြုံရေးတပ်ဖွဲ့တွေတို့မြင့်ချတာပေမဲ့ရန်ကုန်မြို့မှာဆန္ဒပြလှုပ်ရှားမှုတွေအားကောင်းနေစေဖြစ်ပြီးအခုဆိုရင်ပညာရေးဝန်ထမ်းတွေလည်းလမ်းမော်ထွက်ဆန္ဒပြပွဲတွေမှာပါဝင်လာကြတာပါ။ရန်ကုန်မြို့အချက်အချာနေရာတွေကိုချိတက်ဆန္ဒပြရေးလှုပ်ရှားမှုမှာအခြေခံပညာကျောင်းဆရာဆရာမတွေထောက်တောင်းချီပူးပေါင်းပါဝင်ခဲ့ကြတာလို့လည်းဦးဆောင်လှုပ်ရှားသူတဦးဖြစ် မတွေပါမယ်၃000ဝန်းကျင်ဆို
စစ်တပ်အာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့ဝန်ထမ်းတွေအလုံးမစင်ပဲအမှုနီးနဲ့အာဏာဖီဆန်ကြဖို့လမ်းမထွက်ဆန္ဒပြကြဖို့လုံဆောင်မှုတွေရှိခဲ့ပြီးနောက်ဆန္ဒပြလှုပ်ရှားမှုတွေလည်းအားကောင်းလာခဲ့ရပါအခြေခံပညာရေးလုပ်သားများတမကပြောရေးဆိုခွင့်ရှိသူတဦးလည်းဖြစ်တဲ့ဦးစိုးသူရာကျော်ကတော့လူတို့လှုပ်ရှားမှုတွေအောင်မြင်တဲ့အထိပူးပေါင်းပါဝင်သွားဖို့ရည်ရွယ်ထားရလို့ပြောပါတယ
်ကျွန်တော်တို့ကတော့ရှင်းတယ်ကျွန်တော်တို့ဆက်အနာရှင်စနစ်ကိုကျွန်တော်တို့ဘယ်သူမှလုံးမရှိဘူးပြည်သူတွေလည်းလုံးမရှိဘူးကျွန်တော်တို့လည်းလုံးမရှိဘူးကျွန်တော်တို့ဒီပြည်သူနဲ့တသားတည်းရည်တည်နေတာဖြစ်တယ်ဒါကြောင့်မို့လို့ပြည်သူဆန္ဒတွေကျွန်တော်တို့ဆန္ဒဖြစ်တယ်ဆက်အနာရှင်စနစ်လုံးဝပြုတ်ချသွားတဲ့ဒီကျွန်တော်တို့ကတိုက်ပွဲဝင်သွားမှာဖြစ်တယ်
ရွေးကောက်ပွဲလုပ်ငန်းစဉ်အားနည်းချက်တွေကိုဖြည့်ရှင်းဖို့ပြတ်ကွက်ခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့အယသာအစိုးရဖယ်ရှားခဲ့တဲ့တပ်မတော်ရဲ့လုံရပေါ်စန့်ကျင်ကန့်ကွက်သူတွေထဲမှာတော့ပညာရေးဝန်ထမ်းတွေအပါအဝင်ပြည်သူဝန်ထမ်းတွေအလုပ်သမားတွေလည်းပါဝင်နေကြတာပါပညာရေးဝန်ထမ်းတွေရဲ့လှုပ်ရှားမှုမှာပူးပေါင်းပါဝင်ခဲ့တဲ့တရားလွှတ်တော်ရှိနေဦးထေကလည်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ရဲ့တရားဝင်မှုကိုကာဝယ်ဖို့ဆန္ဒပြပွဲမှာပါဝင်ခဲ့တာလို့ပြောပါတယ
်
ရန်ကုန်မြို့ကဆန္ဒပြသူတွေအဓိကစုဝေးရနေရာဖြစ်တဲ့လှဲရန်မြေနီကုန်းစုလီဒီနေရာတွေမှာမကြသေးခင်ကစလို့လုံခြုံရေးတပ်ဖွဲ့တွေတုံ့ပြန်ထားပေမဲ့ဝန်ထမ်းတွေအပါအဝင်လူသားစားအလွှာအသီးတွေကဆန္ဒပြနေကြတာပါဆန္ဒပြလှုပ်ရှားမှုတွေနဲ့အလုံးမစင်ပဲအာဏာဖီဆန်တဲ့လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုအာဏာပိုင်တွေကဖမ်းဆီးရေးယူတာဖိအားပေးရရရှိနေချိန်မှာပဲလုံခြုံရေးတပ်ဖွဲ့ဝင်တချို့အပါအဝင်မြန်မာနိုင်ငံအဝန်ကလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်လာသူတွေလည်းရှိနေပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကသတင်းပေးပို့လိုက်တာပါ